မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကဘာကြောင့်အာဏာသိမ်းယူခဲ့တယ်လဲဆိုတာရှင်းလင်းတဲ့မိန့်ခွန်းဒီကနေ့ညမှာပြောကြားပါရတယ်။နိုင်ငံတော်အခြေအနေရရက်ကိုပြည်သူလူထုကိုပြောကြားတဲ့မိန့်ခွန်းနဲ့မှာမဲစင်းမှားတာတွေကိုထောက်ပြပြီးတော့နောက်ဆုံးအချိန်အထိဥပဒေနဲ့အညီဖြည့်ရှင်းဖို့လုပ်ခဲ့တယ်လို့ဆိုပါရတယ်။မလွဲမချောင်သာလို့အရေးပေါ်ကာလမှာတာဝန်ယူထားရခြင်းဖြစ်တယ်လို့လည်းပြောပါရတယ်။အနာသိမ်းယူပြီးတော့ပိုပြီးစီကံပြေဝတဲ့ဒီမိုကရေစီစနစ်ပေါ်ဆောင်ရေးကိုလမ်းပြအချက်၅ချက်နဲ့လှုပ်ဆောင်နေတယ်ဆိုပြီးတော့လည်းရှင်းပြသွားပါတယ်။ကိုဗစ်ကာလကြာဆင်းနေတဲ့စီးပွားရေးအခြေအနေတွေပြန်လည်တိုးတက်လာစေဖို့အတွက်ပြည်ရင်းလုပ်ငန်းရှင်တွေနဲ့တိုင်ပင်လှုပ်ဆောင်နေတဲ့အကြောင်းတခါပြပရင်းနှီးပြုံတန်သူတွေနဲ့လုပ်ငန်းတွေအနေနဲ့လည်းစိုးရိမ်မှုမရှိဘဲဆက်လက်ပူးပေါင်းဆောင်ရွက်ဖို့လည်းသူကအထူးတလည်ပြောပါတယ်။ဒီနေ့မြန်မာနိုင်ငံတဝက်မှာဖြစ်ခဲ့တဲ့ဖြီသူတွေလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြမှုတွေနဲ့ပတ်သက်လို့တော့တစုံတရာဖော်ပြပြောဆိုတာမျိုးမလုပ်ခဲ့ပါဘူး။ဖြီသူတွေအနေနဲ့စိတ်ခံစားမှုထက်ကိုပကတိအချက်အလက်မှန်တရားတွေကိုရှေ့ရှုပြီးတော့လက်တွဲညီဆောင်ရွက်သွားကြဖို့မေတ္တာရက်ခံတိုက်တွန်းတယ်လို့သာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်။